AWR ညောင်လင်းချင်းတန်ရေးစီစဉ်မှတော်တော်ရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သားလိုက်ပါတယ်ရှင်။တော်တော်ရှင်များရှင်ခရစ်နှစ်2022ခုနှစ်မေလ12ရက်မြန်မာတက္ကသိုလ်1384ခုနှစ်ကဆုံးလဆန်း13ရက်ကြာသပတေးနေ့ညောင်လင်းချင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါတယ်ရှင်။
တော်တာရှင်များခင်ဗျာ AWR မျော်လင့်ခြင်းအတန်မြန်မာအစီအစဉ်များကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာ kHz 100.23 ညာပိုင်း9ນາရီမှ9ນາရီမိနစ်30အထိ25မီတာ kHz 112.63 ညာမှအတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီနေ့ကြာသတင်းလေးမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ဝိညာဉ်တော်စာပေဟောကြားခြင်းအစီအစဉ်၊အစာအာဟာရဆိုင်ရာအကြံပေးချက်အစီအစဉ်တို့ဖြစ်ပါလေရှင
်။ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတန်များဝင်ပေနေတယ်
တော်တော်ရှင်များရှင်တရားဒေသနာတော်ကိုဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့
။ခြေတော်မိတ်ဆွေများမင်္ဂလာပါ။ယနေ့မင်္ဂလာနေ့တင်မှာပြန်လည်ပြီးတော့မျော်လင့်ဓမ္မဒေသနာကနေမှမိတ်ဆွေတို့နဲ့အတူပြန်လည်တွေ့ဆုံခွင့်ရတယ်။ခြေတော်မိတ်ဆွေတို့ကြားနာရမယ်သတင်းစကားကတော့ဖျားစေခိုင်းတဲ့တိုင်လို့ပွားများမည်ဆိုတဲ့အကြောင်းကိုပြောပြခြင်းပါတယ်။ဖျားစေခိုင်းတဲ့တိုင်တာလို့ကျွန်တော်တို့ပွားများမယ်။နော်အများပြစွာသောအရာတွေခံစားရမယ်ဆိုတာကိုတွေ့ရပါတယ်။ခြေတော်မိတ်ဆွေတို့ဖျားသခင်ကကျွန်တော်တို့ကိုအမြဲတမ်းသိတယ်။ဖျားကကျွန်တော်တို့ကိုခေါ်တယ်။ဖျားကကျွန်တော်တို့ခေါ်တဲ့အခါမှာဆိုရှင်ဟေရှာယ40နှစ်ငယ်6မှာဆိုရှင်ဘာပြောရလဲ။ငါထာဝရဘုရားသည်တင့်ကိုတရားသဖြင့်ခေါ်ထားသည်ဖြစ်၍လက်ဆွဲလျက်ထောက်မှမည်။ဘလောက်အံဩပွဲကောင်းတဲ့ကြမ်းကြက်လေเนาะဘလောက်အံဩပွဲကောင်းတဲ့ဂရိတော်လေဒါထာဝရဘုရားဆိုရှင်ကျွန်တော်တို့ကိုတရားသဖြင့်ခေါ်ထားတဲ့သူတွေဖြစ်တယ်မတရားခေါ်ထားတာမဟုတ်ဘူးဘုရားသခင်ကကျွန်တော်တို့ကိုဒီကမ္ဘာလောကကြီးမှာအသက်ရှင်ခွင့်ပေးထားတာဆိုရှင်ဘုရားရဲ့အလိုတော်ရှိတဲ့အတွက်ကြောင့်ကျွန်တော်အသက်ရှင်ခွင့်ရနေတာယနေ့ဘုရားလိုတော်မရှိတဲ့သူတွေအားလုံးကဆုံရှုံချင်းနေရင်ဆိုင်နေရတယ်ဘုရားအသက်ရှင်ခွင့်ပေးထားတဲ့ချိန်လေးမှာကျွန်တော်တို့ကဘုရားလိုတော်ကိုမလျှောက်ဘဲနဲ့ကျွန်တော်တို့လှုပ်ချင်တိုင်းလှုပ်เนาะတက်တာကိုရှင်းတန်းနေမယ်ဆိုရင်တော့မိတ်ဆွေတင်းရဲ့ဘဝတက်တာကဆိုရှင်ဏိကုံချုပ်သွားတဲ့ခါမှာစိုးရင်စရာပဲဒါကြောင့်ကျွန်တော်တို့ရဲ့တက်တာမှာကျွန်တော်တက်ရှင်တဲ့ခါမှာဖခင်ကပေးထားတဲ့အသက်ဖြစ်တယ်ဖခင်ကကျွန်တော်တို့ကိုတရားသဖြင့်ခေါ်ဆောင်ပြီးတော့ကျွန်တော်တို့ကိုအမြဲတမ်းလက်ဆွဲပြီးတော့ထောက်မတဲ့ဖခင်ဖြစ်တယ်ဆိုတာကိုတမန်ကျမ်းစာကအတိအလင်းပြောပြထားပါတယ်ချစ်တော်မိတ်ဆွေဒီနေ့တော့ပေတရုယောဟန်ကကမ်းနားမှာတို့ရှင်စိတ်ပြက်နေဘာကြောင့်လဲတနေကိုငားရှာတယ်ငားရှာတဲ့ကောင်မလို့ရှိရင်တော့ငားဖမ်းတယ်ငားကတငားတယ်ဖြစ်ပြီးတော့ငားရှာလို့မရဘူးเนาะဒီနေ့အတွက်ကတော့နေ့အတွက်မကြိုက်ဘူးเนาะနေ့အတွက်မကြိုက်ဘူးတငားတယ်လုပ်ငန်းလုပ်ပြီးတော့စီးပွားရှာတဲ့ခါမှာနေ့စဉ်လုပ်ငန်းလုပ်ပြီးတော့ကြီးဆိုးပြီးတော့လုပ်ငန်းရှာတဲ့ခါမှာလုပ်ငန်းတာလိုက်ပြီးတော့ရှာပွေပြီးတော့တခါတည်းကိုပင်လေထဲမှာလိုက်လံပြီးတော့ငားဖမ်းနေတယ်ဒါပေမဲ့ငားကမရတဲ့တော့အတွက်ကြောင့်သူတို့နေ့အတွက်မကြိုက်ဘူးနေ့အတွက်မကြိုက်တဲ့ကမှလို့ရှိရင်တငါတည်းနေစိတ်ပြက်တယ်เนาะအဲ့ဒီအချိန်ကမှလို့ရှိရင်သခင်ယေရှုကကာနာတလျှောက်လမ်းလျှောက်လာတယ်လမ်းလျှောက်လာတဲ့ကမှလို့ရှိရင်တငါတည်းနေစိတ်ပြက်နေတဲ့အရာကိုလည်းတွေ့တယ်တွေ့တဲ့ခါကျတော့ဘာပြောလဲမင်းတို့ရဲ့ပိုက်ကွန်เนาะမင်းတို့ရဲ့ပိုက်ကွန်ကိုရေနဲ့ရာကိုရွှေ့ပြီးတော့ချလိုက်ပါတဲ့ပိုက်ကွန်ကိုချတဲ့ကမှလည်းတခါတည်းကိုညာဘက်ကိုချပါเนาะ right side เนาะညာဘက်ကိုချခိုင်းလိုက်တယ်တငါတယ်များကလည်းတငါလုံနေတာကျွမ်းကျင်နေတာပဲเนาะကျွမ်းကျင်နေတာပဲသို့ပေမဲ့လည်းတငါတခါမှလှုပ်တာမတွေ့ဘူးတဲ့သူတယောက်ကသူတို့ရဲ့ပိုက်ကွန်ကိုဘာလုပ်လိုက်လဲရေနဲ့ရကိုရွှေ့ပြီးတော့ချလိုက်ပါလို့ပြောတဲ့ခါမှာဆိုရှင်ချစ်တော်မိတ်ဆွေကျွန်တော်တို့ဆိုရင်ဘလောက်အတွန်းတက်မလဲကိုကျွမ်းကျင်တဲ့လုပ်ငန်းမှာပါမဟုတ်တဲ့လူကလာပြီးအမိတ်ပေးတဲ့ခါမှာဒေါသထွက်မှာပဲဟုတ်တယ်မလားသို့ပေမဲ့လည်းအဲ့ဒီပေတရုတို့ယောဟန်တို့ကတော့ဒေါသမထွက်ဘူးနော်ဒေါသမထွက်ဘူးခိုင်းတဲ့ကောင်မလို့ရှင်လှုပ်ကြတယ်လှုပ်ကြတယ်ရင်းနဲ့ရောက်ကိုရွှေ့တယ်တခါတည်းကိုအလေရဲ့ညာဘက်ပိုင်းမှာဆိုရှင်ပိုက်ကွန်ကိုချလိုက်တယ်ချစ်တော်မိတ်ဆွေပိုက်ကွန်ကိုချလိုက်တဲ့ကောင်မလို့ရှင်တော့ဟုတ်ပြီပိုက်ကွန်စချပြီးတာနဲ့မကြပါဘူးသူတို့ပိုက်ကွန်ကိုပြန်ပြီးတော့ဆွဲတင်တယ်သူတို့တနေကုန်ငါးဖန်းတယ်ငါမရဘူးဒီတစ်ခေါက်ကတော့ခိတ္တခဏလေးပဲအချိန်တိုတောတွင်းမှာပဲပိုက်ကုန်ကိုချတယ်ပြန်လဲဆွဲတင်တဲ့ခါကျတော့ဘာဖြစ်လဲပိုက်ကုန်ထဲမှာငါးတွေအပြည့်ပဲငါးတွေပြည့်ပဲခါကျတော့သူတို့လေကိုပုံမှန်ရှိတဲ့လူအင်အားနဲ့တောင်မညတော့ဘူးနော်ဆွဲတင်လို့မရတော့ဘူးနောက်တာလေတစည်းကိုလည်းတစ်ခါတည်းကိုခေါ်ရတယ်အတူတကွဝိုင်းပြီးတော့ဆွဲကြတယ်ချစ်တော်မိတ်ဆွေပိုက်ကွန်ထဲမှာငါအပြည့်ပဲဒီနေ့ချစ်တော်မိတ်ဆွေဒုက္ခရောက်နေတယ်စိတ်ပြက်နေတယ်အဲ့ဒီချိန်မှာဘုရားသခင်ရဲ့စကားကဘာလဲကျွန်တော်တို့ကိုစိတ်ခိုင်းနေတယ်ဘုရားကကျွန်တော်တို့ကိုစိတ်ခိုင်းနေတယ်ခုနကပေတရုနဲ့ယောဟန်တို့ကိုစိတ်ပြက်လက်ပြက်နဲ့ယဉ်ဆိုင်နေတဲ့ကောင်ဘုရားကပြောတယ်ယဉ်နေရကိုရွှေ့ပြီးတော့ပိုက်ကွန်ကိုချလိုက်ပါလို့ပြောတဲ့ခါမှာပေတရုနဲ့ယောဟန်ကအတုံးမတက်ခဲ့ဘူးအတန်ကြားတာနဲ့ပိုက်ကွန်ကိုချခဲ့ပါတယ်ပိုင်းကုန်ကိုချတဲ့ကောင်မှဆိုရှင်စေခိုင်းတဲ့တိုင်းလုံးတဲ့ခါကျတော့ အကျိုးမြတ်ကအများကြီးခံစားရတယ်နော်ကျိုးမြတ်အများကြီးခံစားရတယ်ပိုက်ကုန်ထဲမှာတနေ့ကုန်မရတဲ့ငါးအခုချိန်မှာဆိုရှင်အများကြီးပါလာတယ်လေအားလုံးကတခါတည်းမြုပ်မတက်ငါးတွေနဲ့ပြည့်စုံသွားတယ်နော်လေပေါ်မှာဆိုရှင်ချစ်တော်မိတ်ဆွေဒါကြောင့်ပိုက်ကုန်ချတဲ့နေရာမှာဆိုရှင်လေရဲ့ညာဘက်ကိုချတဲ့ခါမှာအဲ့ဒီလေရဲ့ညာဘက်မှာဘာလို့ရှိလဲခရစ်တော်ကိုယ်တိုင်ရှိတယ်ခရစ်တော်ကိုယ်တိုင်ရှိတဲ့ကတည်းကကြောင့်ခရစ်တော်ကိုယ်တိုင်ရှိတဲ့ဘက်မှာပိုက်ကွန်ချတဲ့ခါမှာချစ်တော်မိတ်ဆွေကောင်းချီးမင်္ဂလာကအများကြီးခံစားရတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ရဲ့အသက်တာဘုရားကတရားသဖြင့်ခေါ်ထားတဲ့သူတွေဖြစ်တယ်။ဘုရားသခင်ကကျွန်တော်တို့ကိုလည်းစေခိုင်းနေတယ်။ကျွန်တော်တို့ကိုဒုက္ခရောက်တဲ့ခါမှာဘုရားကအနားမှာလာပြီးတော့ပြောပြနေတယ်။ပိုက်ကွန်ကိုချပါကျွန်တော်တို့ကိုစေခိုင်းနေတယ်လှုပ်ခိုင်းနေတယ်။ကျွန်တော်တို့ကယုံကြည်စိတ်ချစွာနဲ့ကျွန်တော်တို့လှုပ်ဖို့ဖြစ်တယ်။ကျွန်တော်ဘုရားသခင်ကိုကျွန်တော်တန်စရာစိတ်မဝင်ပဲနဲ့ချက်ချင်းလို့ဖို့ရေးကြည့်တယ်။ပေရုနဲ့ယောဟန်တို့ရှိရင်ဖျားသခင်သခင်ခရစ်တော်ကပိုက်ကွန်ချခိုင်းတာနဲ့တန်တရားစိတ်လုံးဝမဝင်ဘဲနဲ့ဘာဖြစ်လဲ။တခါလေစေခိုင်းတဲ့တိုင်လှုပ်တဲ့ခါကျတော့သူတို့ရဲ့လေပေါ်မှာငါးတွေပြည့်စံသွားတယ်။ယနေ့ချစ်တော်မိတ်ဆွေသင်ရဲ့ဘဝတက်တာမှာလို့ရှိရင်ကောင်းချီးမင်္ဂလာတွေနဲ့ပြည့်စံခြင်းသလား။သင်ရဲ့ဘဝတက်တာမှာလို့ရှိရင်အမြဲတမ်းစိတ်ချမ်းသာကိုယ်ချမ်းသာရှိသခြင်းသလား။အဲ့တော့ဖုရားရဲ့ကောင်းချီးမင်္ဂလာနဲ့ပြေဝဆုံးနေစေခြင်းနဲ့ဆိုရင်ဖုရားသခင်ရဲ့စကားကိုနားထောင်ပါဖုရားကဘာခိုင်းတယ်လဲဖုရားကဘာတွေလှုပ်ခိုင်းတယ်လဲဘာတွေစေခိုင်းနေတယ်လဲအဲ့ဒါကိုလုံးဝတန်တရားမဝင်ပဲနဲ့ချက်ချင်းမှန်ကန်စွာလှုပ်ကန်လိုက်ပါအဲ့ဒါဆိုတင်းရဲ့ဘဝတတမှာပြည့်စံသောကောင်းချီးမင်္ဂလာတွေတင်းခံစားရလိမ့်မယ်ခံစားရလိမ့်မယ်ဒါချက်တော့မိတ်ဆွေဖုရားသခင်ရဲ့စေခိုင်းတဲ့အရာကဖုရားသခင်ကကျွန်တော်တို့ကိုကောင်းစေခြင်းတော့ဖရားကခိုင်းတာဖြစ်တယ်။ဒါကြောင့်ကျွန်တော်ဖရားပေါင်းမြောင်များစွာရှိတယ်။ဖရားတွေမြောင်များစွာကတရားကိုပေးပြီးတော့ပြန်သွားတယ်။ကျွန်တော်တို့တစုစီသောဖရားကအသက်ကိုပေးပြီးတော့သွားတဲ့ဖရားဖြစ်တော့ကြောင့်အသက်ပေးပါရှင်ဖြစ်တဲ့ဖရားကကျွန်တော်တို့အားကိုးတဲ့ခါမှာကျွန်တော်တို့ကိုစေခိုင်းတဲ့ခါမှာကျွန်တော်တို့ကချက်ချင်းချက်ချင်းလှုပ်ပေးဖို့ဖြစ်တယ်။သင်တို့ရဲ့အသက်တာမှာချက်ချင်းလှုပ်ပေးမယ်။ချက်ချင်းဖရားရဲ့စေခိုင်းဖရားရဲ့လိုတော်ကိုစောင့်မယ်ဆိုရင်ယနေ့ကစပြီးတော့သင်တို့ရဲ့ဘဝအသက်တာမှာပေါ်မူပြီးမှပွားများသောကောင်းချီးမင်္ဂလာတွေနဲ့မြောက်များစွာပြည့်စံပြီးတော့သင်တို့ရဲ့ဘဝတတမှာထိတ်ဆုံးကနေမှအောင်ပွဲဆင်နိုင်မယ်ဆိုတာကိုတင်ဆက်ပေးလိုက်ပါတယ်ချစ်တော်မိတ်ဆွေများအားလုံးကောင်းချီးမြောက်များစွာခံစားရပါစေ
တောတာရှင်များရှင်အခုချိန်မှာတိကောင်းစရာဝိညာဉ်တော်စပေးအကြောင်းကိုနားတော်တာဆင်ကြရမှာဖြစ်ပါတယ်ရှင်
တော်တာရှင်များအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေရှင်အခုချိန်မှာနောက်မိုးအတွက်ပြင်ဆင်ခြင်းဆိုတဲ့အစီအစဉ်လေးကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်ဒီနေ့မှာတော့အရေးကြီးကြုံသောကာလသည်ကျွန်ုပ်တို့အားစောင့်ဆိုင်းလျက်ရှိခြင်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်သောတာရှင်များရှင်ကမ္ဘာတမိုင်းစဉ်တွင်ယခုကဲ့သို့မှောင်မိုက်သောကာလတွင်ဖျားသခင်ရဲ့ပလင်တော်စီမထွန်းလင်းနေသောလင်းရောင်ခြည်တိုင်းကိုကျွန်ုပ်တို့သည်မှောက်ချပြီးလိုအပ်ပေသည်ကမ္ဘာကြီးအားကြီးမားလာသောအရေးကြီးကြုံကာလစောင့်ဆိုင်းနေသည်ကိုကျွန်ုပ်တို့အသိပင်ဖြစ်သည်တို့ရာတွင်အရေးကြီးကြုံသောကာလသည်ဖျားသခင်၏လူတို့အားစောင့်ဆိုင်းနေသည်ဖြစ်ကြောင်းတသက်ခံချက်များစာဆောင်အတွင်းကစာမျက်နှာ931တွင်ကျွန်ုပ်တို့ဖတ်ရှုရသည်အရေးကြီးကြုံကာလသည်ကျွန်ုပ်တို့ရှိရသူတစ်ပြေးပြေးနှင့်တိတ်တဆိတ်ကြားရောက်လာလျက်ရှိသည်သူအချိန်သည်တိုးတောင်းချောင်းကိုစာတမ်းသိရှိသည်စုံစမ်းရာကာလကုန်ဆုံး၍ကရုဏာတကားသည်ထာဝရပိတ်သွားသောနေ့တိုင်အောင်လူတို့သည်လှည့်ပြားခြင်းခံရခြင်းထင်ရောင်ထင်မှားဖြစ်ခြင်းမအားမလတ်နိုင်အောင်အလုံများခြင်းနှင့်မိမောတွေ့ဝေခြင်းစသည်တို့ဖြင့်အချိန်ကိုကုန်လွန်နေစေရန်စာတန်သည်သူကိုယ်စလဲများရှိသမျှတို့ကိုအလုတ်ပေးထားခဲ့လေသည်မပြေနိုင်သောအမျက်ဒေါသမျိုးဖြင့်မုံတိုင်းတစ်ခုသည်တိုက်ခတ်လာလျက်ရှိသည်၎င်းကိုရင်ဆိုင်ရန်ကျွန်ုပ်တို့သည်အစဉ်ဖြင့်ရှိကြပြီလားကြောက်မဲ့ဖွယ်သောစံသက်ခြင်းများနှင့်စုံစမ်းခြင်းများသည်ဖျားသခင်၏လူတို့ကိုစောင့်ဆိုင်းလျက်ရှိသည်မကြမီသောကာလအတွင်းကဘာမြေကြီးပေါ်သို့စောင်းမဲ့ဖွယ်ကောင်းသောတရားစီရင်ချက်များကြားရောက်လာမည်ဟုသောအသည့်အမည်မျိုးဖြင့်တရားဟောချက်တိုင်းကိုဟောပြောတင်ပြသင့်ပေသည်ဖျားသခင်၏လူတို့သည်ထာဝရကာလ၏နယ်နိမိတ်အတွင်းသို့ရောက်ရှိနေသောသူများအနေဖြင့်လုံလဝရိယရှိခြင်းကျင့်ကြံပြုမှုခြင်းနှင့်လောကန်ဆောင်ရွက်ခြင်းများရှိစေရန်ဖျားသခင်သည်သူတို့အားမဆပါစေသောရာစုနှင့်ထက်ဝက်ကြော်ကြော်လောက်1900ခုနှင့်ဖျားသခင်၏အမှုထံကရေးသားထားသည်မှာ အကယ်၍ခရစ်တော်ဤစစ်တီတော်တိုင်းသည်မိမိဤတာဝန်ကိုခြေဝန်းစွာထမ်းဆောင်ခဲ့လေကဘာကြီးသည်တတိပေးသတင်းစကားကိုယခုအချိန်ထက်ဆော၍ကြားသိရပေမည်တို့ရာတွင်အမှုတော်သည်နှစ်ပေါင်းများစွာနောက်ကျလျက်ရှိသည်ဖျားသခင်ဤလူတို့သည်ဂရုဏာသတင်းစကားတော်ကိုကဘာမြေကြီးအားဟောပြောရာတွင်ကိုရောဤယေရှုချက်ကိုအကောင်အထည်ဖော်ခဲ့ကြလေခရစ်တော်သည်ယခုအချိန်ထက်ဆော၍ကဘာမြေကြီးသို့ကြွမြန်းလာတော်မူပြီလေတဲ့ရှင်တော်သူအပေါင်းတို့သည်လည်းဖျားသခင်၏မြို့တော်သို့ဝင်စားရပြီးဖြစ်ပေလိမ့်မည်။အကယ်၍ချို့သူများကဟုတ်ပါတယ်ဒါပေမဲ့တနင်္ဂနွေနေ့မှာဖျားဝတ်ပြုကိုးကွယ်တာမှအပအချားဖာအလုံးမှမလုပ်ကံရဆိုတဲ့ဥပဒေမှထွက်ပေါ်မလာသေးပဲလို့စောဒကတက်လင်ထို့သူတို့သည်အောက်ပါအချက်ကိုစဉ်းစားသင့်ပေသည်။ရှေးခေတ်အသင်းတို့၏ယုံကြည်ခြင်းနှင့်စွမ်းအားတို့ကိုပြန်လည်အသက်ဝင်လာပါစေလေ။ထို့အခါနှင်းမဲနှိပ်စက်လိုသောသဘောသည်ရှင်ပြန်လာ၍နှင်းမဲနှိပ်စက်ခြင်းမီးကိုပြန်လည်ထုံညိလိုက်မည်ဖြစ်သည်။ယေရှု၏ကြွလာတော်မူခြင်းသည်နှစ်ပေါင်းများစွာဖြင့်ကြံ့ကြာနေပြီဖြစ်သောကြောင့်ကိုတော်၏ကြွလာတော်မူခြင်းကိုလျင်မြန်စေရန်၎င်းဖြင့်ကျွန်ုပ်တို့သည်စောလင်စွာပြင်ဆင်နိုင်ရန်ထိုကြံ့ကြာနေသောအကြောင်းရင်းအမှန်ကိုဝိရိယဖြင့်၎င်းစွတ်တောင်းခြင်းဖြင့်၎င်းယခုအခါတွင်လေ့လာရန်တင့်လျော်သည်မဟုတ်ပါလော။လူတော်ဘွားကိုစလေတော်တို့သည်ဖျားသခင်၏ကိုစလေတော်များဖြစ်သောတန်ရှင်သောဝိညာဉ်တော်ကောင်းကင်တမန်များတို့နှင့်လက်တွဲလုပ်ကိုင်နိုင်ရန်မြောက်များစွာသောဝိညာဉ်တို့ကိုကယ်တင်ရပြီးဖြစ်လိမ့်မည်။တို့ရာတွင်ဖျားသခင်၏လူများဟုခေါ်ဆိုသောသူတို့သည်မိမိတို့အတွက်သတ်မှတ်ထားသောလုပ်ငန်းကိုမဆောင်ရွက်ဘဲငှိုက်မီအိပ်ပျော်လေနေကြသည်။တန်ရှင်သောဝိညာဉ်တော်သည်မိမိနှင့်ပေါင်းဖက်လှူဆောင်မည်ပုဂ္ဂိုလ်များကိုစောင့်မျှော်လျက်ရှိသည်။တန်ရှင်သောဝိညာဉ်တော်မိုးကိုလက်ခံယူရန်အသင်းတော်သည်စီရီအိုးခွက်များကိုအသင့်ပြင်ထားပြီးဒီနှင့်တပြိုင်နက်ဝိညာဉ်တော်ကိုတွန်းလောင်းတော်မူမည်။ကဘာမြေကြီးပေါ်တွင်ကြာရောက်ဖြစ်ပျက်မည်ဖြစ်ပျက်များကိုရင်ဆိုင်ရန်ကြံ့ကျွင်းသောအသင်းတော်သည်အစဉ်သင့်မဖြစ်သည်ကိုကျွန်ုပ်တွေ့မြင်ရသည်။နောက်ဆုံးသတင်းစကားကိုကျွန်ုပ်တို့လက်ဝဲရရှိထားသည်ကိုယုံကြည်သည်ဆိုသောသူများတို့၏စိတ်များတွင်အရေးမဆိုင်သည့်အမှုအရာကဲ့သို့သောထုံထိုင်းခြင်းသည်တွေ့ကပ်နေဟန်ရှိသည်။ကြံ့ကျွင်းသောအသင်းတော်အတွက်လုပ်ငန်းကြီးတစ်ခုကိုအပြေးဆောင်ရွက်ရမည်။ကောင်းကင်တမန်ပြောကြားသည်မှာမရေတွက်နိုင်အောင်များပြသည့်ဆိုးရုပ်သောကောင်းကင်တမန်တို့သည်တင်တို့ပတ်လည်၌ရှိနေကြသည်။ပြင်ဆင်ရသောလုပ်ငန်းမှတင်တို့၏စိတ်အာရုံကိုလွယ်လွင့်တကူလွှဲပြောင်းကြည့်ကြသည်ကောင်းကင်တမန်ကပြောကြသည်မှာမှန်သောဥပုံနှင့်ကိုစောင့်ထိန်သောသူများသည်ဇာတိအဖြစ်အသေးဖြစ်ရကြမည်။သို့တော်ညာလေကျွန်ုပ်တို့၌စင်ချင်းပေးရန်အကြောင်းမရှိ။ဘဲကြောင့်ဆိုသောစုံစမ်းရာကာလစုံကန်းရောက်ရှိခြင်းနှင့်ဒုက္ခရောက်သောအချိန်ကာလအတွက်ပြင်ဆင်ရသောလုပ်ငန်းများတို့ကိုပြက်ပြက်သားသားတင်ပြထားပြီးဖြစ်သည်။ယခုဟောပြောသောတမန်တော်ကိုယုံကြည်သည်ဆိုသောသူအားလုံးလောက်ပင်ယခုအချိန်တွင်ပြင်ဆင်မှုလုပ်ငန်းကိုနားလေရန်အသင့်မရှိကြ။တစ္ဆာဆောင်သောတသက်ခံဖြစ်တော်မူထသောယေရှုခရစ်၊ဗျာဒိတ်ကျမ်းခန်းကြီးတစ်အငယ်ငါးကလောဒကိအသင်းတော်သို့ပို့ပေးလိုက်သောသတင်းစကားတော်ကိုနားခံလျင်နောက်ဆုံးမိုးကိုလက်ခံယူရန်ကျွန်ုပ်တို့အားအသင့်ဖြစ်စေလိမ့်မည်။နားဆင်ခဲ့ကြတဲ့သောတာရှင်အယောက်စတိုင်ပေါ်တန်ရှင်သောဝိညာဉ်တော်တွန်လောင်းကြရောက်ပါစေရှင်။ ရှင်များရှင်အစာအာဟာရဆိုင်ရာအကျံပေးချက်များကိုဆ ्याम တော်လလမြင့်ထံမှမှတ်သားနိုင်ကြပါစို့လားရှင်။
တောတာရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမိဝဲစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲ။ဒီလိုမိဝဲစားတောက်ကြတဲ့အခါစားတောက်မှုမမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျိုးလင့်ချင်းအတ္တမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြရအောင်နော်သောတာရှင်များရှင်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်ထဲမှာနားထောင်ခြင်းဆိုင်ရာမေခွန်းတစ်ပုဒ်ဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်ရှင်သောတာရှင်ပေါင်းတို့ရှင်ကျန်းမာတန့်စင်တဲ့ခန္ဓာကိုယ်ကိုဖျားရှင်ထံမှာအနားရမယ်ဆိုတဲ့အချက်ကိုကျမတို့သဘောမပေါက်ကြပါဘူးအသက်ရှင်တဲ့ရှိတဲ့ခန္ဓာကိုယ်ယန္တရားကြီးကိုစောင့်ရှောက်ဖို့ပြက်ကွက်ခြင်းဟာဖန်ဆင်းရှင်ကိုစော်ကားခြင်းဖြစ်ပါတယ်ဖျားသခင်ချက်မှတ်တော်မူတဲ့တန်ရှင်သောစည်းမျဉ်းတွေကိုလိုက်ရှောက်ခဲ့ကြလို့ရှိရင်ယောဂပြနဲ့ကင်းစင်ပြီးတော့မတည်တင့်တဲ့အချိန်တွေမှာတည်ခြင်းမှကင်းလို့ကြပါလိမ့်မယ်ဖျားသခင်ပေးတော်မူတဲ့ကောင်းကြီးမင်္ဂလာတွေကိုကျမတို့မခံစားရခြင်းရဲ့အဓိကအကြောင်းရင်းကတော့ကိုတော်ပေးသနာတော်မူတဲ့ကျမ်းမာရေးဆိုင်ရာစည်းမျဉ်းတွေကိုမလိုက်နိုင်ခြင်းကြောင့်ဖြစ်ပါတယ်။ဘုရားသခင်ဟာပြည့်ညတ်တော်ဆယ်ပါးကိုပေးသနာတော်မူတဲ့အရှင်ဖြစ်တယ်လို့ပဲခန္ဓာကိုယ်ဆိုင်ရာစည်းမျဉ်းတွေကိုလည်းပေးသနာတော်မူတဲ့အရှင်ဖြစ်ပါတယ်။လူသားတွေကိုပေးသနာတော်မူတဲ့အာယုံကြောတွေအသားမြင်တွေနဲ့စွန့်ရည်အသီးသီးပေါ်မှာဘုရားရှင်ရဲ့စည်းမျဉ်းဥပဒေတွေကိုလက်ညိုးတော်အဖြစ်ရေးသားထားတော်မူပါတယ်လူတွေကိုဖန်ဆင်းတော်မူတဲ့ဖန်ဆင်းရှင်ဟာအသက်ရှင်လှူရှားနေတဲ့ခန္ဓာကိုယ်ယန္တရားကြီးကိုစီစဉ်ထားပါတယ်ခန္ဓာကိုယ်အစိတ်ပိုင်းအသီးသီးရဲ့လှုပ်ဆောင်မှုတွေကိုအံ့ဩစရာကောင်းလောက်အောင်ပညာသားပါပါပြုပြင်ထားတော်မူပါတယ်လူသားတွေကဖျားရှင်ချပေးတဲ့စည်းမျဉ်းတွေကိုလိုက်နာပြီးတော့ဖျားရှင်နဲ့အတူပူပေါင်းဆောင်ရွက်ကြမယ်ဆိုရင်ဒီခန္ဓာကိုယ်ယန္တရားကြီးကိုမိမိကိုယ်တော်တိုင်ထိမ့်သိမ့်ပေးမယ်လို့လဲဂတိထားတော်မူခဲ့ပါတယ်ခန္ဓာကိုယ်ယန္တရားကြီးကိုလွှမ်းခြုံထားတဲ့စည်းမျဉ်းအသီးသီးရဲ့ဇာတိယုတ်မှန်ဇာရိတတော်နဲ့အရေးပါပုံတွေကိုနှုတ်ထွက်စကားနဲ့တဒါနဲ့ထားပြီးတော့လိုက်နာရမယ်ဖယားရှင်ချမှတ်ထားတော်မူတဲ့အဲ့ဒီစည်းမျဉ်းတွေကိုဂယုမထားပဲခန္ဓာကိုယ်ယန္တရားကြီးအပေါ်နမောနမက်မှားယွင်းစွာပြုလုပ်လှုပ်ဆောင်ကြမယ်ဆိုရင်ဖျားသခင်ရဲ့ပြညတ်တော်ကိုလွန်ကျူးခြင်းတရက်ဖြစ်ပါတယ်လူတို့ဟာတဘာဝတရားမှာထင်ရှားလျက်ရှိတဲ့ဖျားသခင်ရဲ့လက်ရာတော်တွေကိုမြင်တွေ့ချီးမွမ်းနိုင်ကြမှာမှန်ပေမဲ့လူသားတွေမှာတွေ့မြင်ရတဲ့ဖျားသခင်ရဲ့လက်ရာတော်ဟာအံ့ဩစရာအကောင်းဆုံးဖြစ်ပါတယ်ပြညတ်တော်ဆယ်ပါးကိုလွန်ကျူးခြင်းဟာအဖြစ်ဖြစ်တယ်လို့ပဲအသက်ရှင်ခြင်းနဲ့ဆိုင်တဲ့စည်းမျဉ်းတွေကိုလွန်ကျူးခြင်းဟာလည်းအဖြစ်ဖြစ်ပါတယ်အထက်ကဖော်ပြထားတဲ့အထက်ကတခုခုကိုလွန်ကျူးခြင်းဟာဖျားသခင်ရဲ့ပြည့်ညတ်တော်ကိုလွန်ကျူးခြင်းဖြစ်ပါတယ်ခန္ဓာကိုယ်ဆိုင်ရာဖျားသခင်ပေးထားတဲ့စည်းမျဉ်းတွေကိုလွန်ကျူးတဲ့သူတို့ဟာသီနာတောင်ပေါ်မှာပေးသနာတော်မူတဲ့ဖျားသခင်ရဲ့ပြည့်ညတ်တော်ကိုလွန်ကျူးဖို့လိုလားလာကြပါလိမ့်မယ်ဖျားရှင်ဒုတိယအကြိမ်ကြွလာကနေအချိန်မှာဖြစ်ပျက်မဲ့အခြေအနေတွေဟာရေလွှမ်းမိုးခြင်းမတိုင်မီကလေးမှာဖြစ်ပျက်ခဲ့တဲ့အခြေအနေမျိုးနဲ့တူလိမ့်မယ်ဆိုတဲ့အကြောင်းဖျားရှင်ဟာမိမိရဲ့တပည့်တော်တွေကိုတတိပေးခဲ့ပါတယ်လောကလူသားတွေဟာလွန်လွန်ကျူးကျူးစားတောက်ပြီးတော့အပျော်ပါလိုက်စားကြလိမ့်မယ်ဒီအရာတွေဟာအခုမျက်မှောက်အချိန်မှာဖြစ်ပျက်နေပါပြီပါစအရာသားကိုဦးစားပေးအသက်ရှင်နေကြတယ်ပြစ်ဒဏ်စီရင်ခြင်းကိုခံရတဲ့တောတုံမြို့သားတွေရဲ့ဇယိုက်နဲ့ပို့ပြီးတော့တူလာစေမဲ့လောကဆန်တဲ့အကျင့်ဆဲတွေကိုကျင့်ဆောင်လိုတဲ့သဘောထားတွေနဲ့ပို့ပြီးတော့ပြည့်ဝနေပါတယ်ကဘာကြီးရဲ့လောလောဆယ်ဆိုးရုပ်နှိပ်ကြတဲ့အခြေအနေဟာဖြစ်စည်းပြဖို့လုံလောက်တဲ့အကြောင်းပြချက်နဲ့ပြည့်စုံနေပါပြီခန္ဓာကိုယ်အစိတ်ပိုင်းအသီးသီးစီးချက်ညင်ညီတက်ရှင်လှူရှားစေနိုင်ဖို့အတွက်ခန္ဓာကိုယ်ရဲ့ကျန်းမာရေးအခြေအနေကိုထိမ့်သိမ်းစောင့်ရှောက်ရမှာအသက်တာရဲ့လေ့လာမှုတစ်ခုဖြစ်သင့်ပါတယ်ကိုယ်စိတ်နှစ်ပါးရဲ့ကျန်းမာပျော်ရွှင်မှုနဲ့ကင်းတဲ့သားသမီးတွေဟာဖယားရှင်ရဲ့ဘုန်းတော်ကိုထင်ရှားနိုင်ကြလိမ့်မှာမဟုတ်ပါဘူးစားတဲ့အခါမှာပဲဖြစ်ဖြစ်တောက်တဲ့အခါမှာပဲဖြစ်ဖြစ်ချုပ်တီးချိုးချံမှုမရှိတဲ့သူတွေဟာခန္ဓာကိုယ်စွမ်းအားကိုဖြုံတီးပြီးတော့စိတ်တကူတွေကိုလည်းအာနဲ့အောင်လှုပ်ဆောင်ကြနေခြင်းဖြစ်တဲ့ဆိုတဲ့အကြောင်းကိုအစာဟာရဆိုင်ရာအကြံပေးချက်ခန္ဓာမှာ
ကျမ်းမာရေးအတွက်အကြံပေးတင်ပြလိုက်ပါရစေ
။ဒေါက်တာရှင်များရှင်။ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါရစေ။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြ။တဘာဝတရားဤဆရာဝန်ရှိပါ။ကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျောလင့်ချင်းတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာအင်တာနက်ကနေမျောလင့်ချင်းအတန်ရေဒီယိုအစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ website လိမ့်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတန်မြန်မာအစီအစဉ်များကိုအတန်လွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျောလင့်ချင်းအတန်ကိုနားတော်တာဆင်ခဲ့ကြတော့တောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုယ်စိတ်နှပြကျမ်းမာရွှင်လန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ